ရခိုင်နောက်ပိုင်းကကြောက်တော်မျိုးပေါ်မှာမနေ့ကညနေပိုင်းမှာပြေခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်အရသာ9ဦးတည်ဆုံးပြီး9ဦးထက်မနည်းတန်ရာရရှိခဲ့တယ်လို့ကြောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်။တပ်မတော်ဖက်ကတော့ကြောက်တော်ပြေခတ်မှုနဲ့ပတ်သက်ပြီးတော့တည်တည်ကြဲကြဲမသိရဘူးလို့ပြောဆိုထားပါတယ်။ရခိုင်နောက်ပိုင်းကကြောက်တော်မျိုးပေါ်မှာမနေ့ကညနေပိုင်းမှာတနအီနေ့ပါကြပြေခတ်မှုတွေဖြစ်ပေါ်ခဲ့တယ်လို့ကြောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောရဲကိုပြောပါတယ်။
9နိုင်တော့ဖြစ်မယ်။ဆိုတော့အဲ့ဒီမှာဟိုစဖြစ်တာပေါ့9နိုင်ကျတော့မှာအဲ့လမ်းကြောင်းဝင်လာတဲ့ကျွန်တော်တို့ဒီကြောက်တော်ပြည်သာပြင်ပိုင်းလို့ပြောမှာပေါ့နော်ဒီလိုအဆုံးဖြစ်ကနေဆိုစပြီးတော့တက်ကီမဖြစ်သေးလို့ဆိုနေတော့အဲ့ဒီတက်ကီမကတော့ကျွန်တော်ထင်တယ်50မိနစ်50လောက်ဖြစ်နေတယ်ဒါဒါပြည့်စုံဆုံးတက်ကီမလို့ပြောမှာပေါ့ဆိုတော့တချို့ဟိုနေဒီလေးခေါင်းမိုးတွေပတ်ထွက်သွားတာလို့ရှိနေမှာဒါရဲ့ဆောက်ချိုလေးခေါင်းမိုးတွေ
အဲ့ဒီပြေခါမှုတွေမှာအရသာ9ဦးတည်ဆုံးပြီး9ဦးတန်ရာရရှိခဲ့တယ်လို့ကြောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းကပြောရဲကိုဆက်ပြောပါတယ်
ဒီကတော့ကျွန်တော်တို့၅ရောက်ပြီပဲအတရာအပြင်းအတရာရတာတော့ဒါစိတ်နဲ့တည်းရတာလေးရှိတယ်တချို့ကတော့စက်ပြေပို့ထားတဲ့အခြေအနေလေးရှိတယ်အဲဆိုတော့အကုန်လုံးကတော့ကျွန်တော်စိတ်ချင်းရောက်လာတာကတော့မနေ့ရောက်ပေါ့
တမ်တော်ဖက်ကတော့မနေ့ကကြောက်တော်မျိုးတင်ပြေခတ်မှုနဲ့ပတ်သက်ပြီးတော့တမ်တော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဖို့မှုချုပ်ထွန်းထွန်းညီကြအခုလိုပြောပါတယ်
အဲ့လိုကြောက်တော်မျိုးထဲမှာရှိတာဖြစ်တာကတည်းကကျွန်တော်တို့မကြားဘူး။အဲ့တိုက်ခွဲဖြစ်တဲ့ဆိုတဲ့သဘောတဘာဝကတော့ငါကျွန်တော်တို့ကတော့တမင်လိုက်တိုက်နေတာတော့မရှိပါဘူး။ဒီကနေပြီးတော့တိုက်ခိုက်တာတွေကပိုများပါတယ်။အဲဒီရနေတိုက်ခိုက်တာတွေကြီးလို့ပဲကျွန်တော်တို့ပြန်ပြီးတော့တိုက်နေရတဲ့အနေအထားမျိုးပေါ့နော်။အဲဒီကတော့သူကနေရာမချောင်ဘူးကျွန်တော်တို့သတင်းစာချင်းကမှပြောသလိုပဲ။ဒါကြောင့်လည်းသူတန်းဖက်အနေနဲ့တန်းဖက်ဖွဲ့စည်းနေတဲ့သူသတ်မှတ်တာပေါ့ကွာနော်။ဒီကတော့စဉ်းစားဖို့ကောင်းတာပေါ့။ဒီလိုတွေအများကြီးစဉ်းစားဖို့ကောင်းတယ်။မှန်တာပေါ့ဗျာ။ဒီဒုက္ခတွေဒီနေရာတွေကအများလုံးငြင်းငြင်းသွားဖို့လိုတာပေါ့။အများလုံးငြင်းငြင်းသွားဖို့ကကြတဲ့ရောက်ပြီးတော့ပြောနေလို့မရဘူးလက်တွေ့ကြကြလုံးမှန်ကြတယ်ပေါ့နော
်လက်ရှိရှိမှာကြောက်တော်မျိုးပေါ်မှာဆစ်ဆောင်တွေလေးတူလာနေပြီအခုလိုကြောက်တော်မျိုးပေါ်ပြစ်ခတ်မှုတွေဖြစ်ခဲ့တာကြောင့်မျိုးတစ်ခုလုံးတိတ်ဆိတ်နေသလိုဒေတာခြံတွေဟာလည်းနောက်ထပ်ပြစ်ခတ်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြတယ်လို့တစ်တူးလက်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောရဲကိုပြောပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေစတင်ပေးပို့နေပါတယ်ခင်ဗျာ